ဆရာရှင်များခင်ဗျမြန်မာနိုင်ငံမှာရိုဟင်ဂျာအရေးဟာလက်ရှိမြန်မာနိုင်ငံရဲ့ပဋိပက္ခစက်ကွဲနဲ့မှာပါဝင်ခြင်းမရှိတာကတကြောင်းရိုဟင်ဂျာဟာမွန်ဂိုလိုက်အနယ်မဟုတ်တဲ့ပြင်မွတ်စလင်ဘာသာဝင်တွေဖြစ်တာကြောင့်တကြောင်းမြန်မာပြည်သူအများစုရဲ့စိတ်ဝင်စားမှုကိုမရရှိသလိုနိုင်ငံတကာကလည်းအာယုံစူးစိုက်မှုနှဲပါတဲ့ပြဿနာတစ်ရပ်ဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာစစ်အစိုးရအဆက်ဆက်အနေနဲ့ကတော့ရိုဟင်ဂျာအရေးကိုတည်ထားပြီးတင်းတင်းကြပ်ကြပ်ကင်တွယ်ခဲ့တာကိုတွေ့ရပါတယ်။ရိုဟင်ဂျာပြဿနာဟာတောင်အာရှနိုင်ငံတွေနဲ့ဆက်ဆက်နေတဲ့ပြဿနာတစ်ခုဖြစ်တယ်လို့ပြင်ပမွတ်စလင်ကမ္ဘာနဲ့ဆက်နွယ်တဲ့လှုပ်ရှားမှုတွေဖြစ်ပေါ်လာမှာကိုလည်းစိုးရင်ပူပန်တဲ့သဘောရှိပါတယ်။ရိုဟင်ဂျာတွေဘက်ကလည်းတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေမြန်မာပြည်ကနေထွက်ပြေးသွားအောင်လူမျိုးပြုတ်အောင်မြန်မာစစ်အစိုးရကလှုပ်ဆောင်နေတယ်လို့စွပ်စွဲပြောဆိုတာတွေလည်းရှိပါတယ်။လက်ရှိမြန်မာနိုင်ငံအတွင်းရိုဟင်ဂျာအများစုဟာတရားမဝင်နိုင်ငံသားတွေအဖြစ်သာနေထိုင်နေကြရပြီးဖိနှိပ်မှုတွေခံစားနေရသလိုဆင်းရဲမွဲတေမှုတံကိုလည်းခံစားကြရပါတယ်။အခုနောက်ဆုံးစစ်အစိုးရကရိုဟင်ဂျာတွေကိုမြို့နယ်အဆင့်အာဏာပိုင်တွေလောက်ကနေအမိန့်ထုတ်ပြီးလူသူလူကိုင်းတွယ်ဆောင်ရွက်နိုင်တဲ့အခွင့်အာဏာတွေပေးထားတာဖြစ်တယ်လို့အာရှလူ့အခွင့်အရေးကော်မရှင်ကဦးမင်းလွင်ကထောက်ပြပါတယ်
။ဒီမြို့နယ်မာယကတွေကိုသူတို့အနေနဲ့လောက်ကိုင်းဆောင်ရွက်ခွင့်တွေတော်တော်များများပေးထားတာကျွန်တော်တွေးရှိရတယ်အမိန်ထုတ်ပြန်တာပဲဖြစ်ပါစေဒါမာယကရဲ့အမိန်နဲ့ထုတ်ပြန်နိုင်တယ်ဆိုတာကိုကျွန်တော်တို့ရရှိထားတဲ့စာရဲစာတမ်းအထောက်အထားတွေကကျွန်တော်တို့ပြောနိုင်တာဖြစ်တယ်ကျွန်တော်တို့ဘဟုကနေတိုက်ရိုက်လာတဲ့အမိန်မဟုတ်ဘူးဆိုတာကိုကျွန်တော်တွေးရှိရတယ်အဲ့တော့အဲ့ဒီဒီမှာဘာတွေပါလဲဆိုလို့ရှိရင်အစိုးရအမှုတမ်းပဲဖြစ်နေပါစေနိုင်ငံခြားသားဒါမှမဟုတ်နိုင်ငံခြားသားတို့တာဝန်ရရှိတဲ့သူဖြစ်တယ်ဆိုလို့ရှိရင်ခီးသွားတဲ့အခါမှာပုံစံအမှတ်လေးကိုဖြည့်ဆွက်ပြီးတော့ကျူတင်ရှာထားတဲ့ကိစ္စတွေရှိတယ်။နောက်ပြီးတော့တခါကျွန်တော်တို့ဒီလက်ထပ်ထင်ရှားတဲ့ကိစ္စတွေနဲ့ပတ်သက်လို့ရှိရင်လည်းသူတို့အနေနဲ့ကန့်သတ်ထားတာရှိပါတယ်။မာယာကကိုလက်ထပ်ခွင့်လျှောက်ထားမယ်။လက်ထပ်ခွင့်ရမှသာရှင်ကြံတဲ့လက်ထပ်ထင်ရှားတဲ့အခမ်းအနားတွေကိုစီမံဆောင်ရွက်နိုင်မယ်ဆိုတာကိုအဲ့ဒီအမိအမှတည်ငြိမ်ဆောင်2000ကောင်မှာအတည်ရင်ပြောထားတာဖြစ်တယ်
။ဒါအပြင်မွေးဖွားနှုန်းကိုလည်းတင်းတင်းကြပ်ကြပ်စီစစ်ထားပြီးခရီးသွားလာခွင့်တင်းကြပ်မှုတွေကြောင့်မွေးဖွားရမှာလဲမလွယ်ကူတဲ့အခြေအနေတွေဖြစ်ပေါ်လေလို့ဆိုပါတယ
်။ကလေးမွေးတဲ့အခါကြလို့ရှိရင်လေဒီအရက်လက်သေးတွေနဲ့သူတို့ကမွေးဖွားခွင့်မပြုပါဘူး။ဆိုရစီမှာမှတ်ပုံတင်ထားတဲ့လက်မှတ်ရသူနာပြုဆီယာမာတွေဝန်ဆက်ဆီယာမာတွေနဲ့သာမွေးဖွားခွင့်ရှိတယ်ဆိုတာကိုအဲ့ဒီမှာအတိလင်းဖော်ပြထားတာဖြစ်တယ်။ဒီလိုမျိုးကလေးမီးဖွားဖို့လိုအပ်လာပြီဆိုလို့ရှိရင်အစိုးရမှတ်ပုံတင်ထားတဲ့လက်မှတ်ရသူနာပြုဆီယာမာတွေဒီတွားဖို့ဆိုတာအစိုးရပြောတဲ့ပုံစံလေးယူရမှာရဲ့ခွင့်ပြုချက်ယူရမှာရဲ့ဆိုလို့ရှိရင်တော့ဒါကမဖြစ်တဲ့ကိစ္စရဖြစ်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်
။လက်ရှိလူဝင်ကြတဲ့ပေါ်စစ်အစိုးရရဲ့ပြုမှုဆက်ဆံပုံဟာလူအခွင့်ရေးကြီးညာဇာတန်းပါအချက်အလက်တွေကိုချိုးဖောက်ကျူးလွန်ရာကြတယ်လို့ဦးမင်းလွင်ဦးကပြောပါတယ်
။ကျွန်တော်တို့ဒီနိုင်ငံတကာကနေပြီးတော့လိုက်နာဖို့ပြဋ္ဌာန်းထားတဲ့ကုလသမဂ္ဂပြည်ညင်ဇာတန်းပါအချက်အလက်တွေကိုအတိအမြင်ကျူးလွန်ဖောက်ပြက်နေတယ်ဆိုတာကိုကျွန်တော်တို့တွေးရှိရတယ်။ဒါတွေကတော့မဖြစ်တဲ့ကိစ္စရဖြစ်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ
်။တကယ်တော့ရိုဟင်ဂျာပြဿနာဟာမြန်မာပြည်အတွင်းဖြစ်ပွားနေတာဆယ်စုနှစ်ပေါင်းအတော်ကြာပြီဖြစ်ပေမဲ့စိတ်ဝင်စားမှုနှဲပါပြီးကုသမဲ့တဲ့ပြဿနာတရဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးထိုင်းရီတပ်ကနေပင်လယ်ထဲမျောခဲ့တဲ့ကိစ္စကိုနိုင်ငံတကာကသိရှိသွားပြီးစိတ်ဝင်စားမှုရှိလာခဲ့တဲ့ပြဿနာတစ်ခုသာဖြစ်ပါတယ်။ရိုဟင်ဂျာအရေးကူညီဆောင်ရွက်ပေးသူနှဲပါပါတယ်လို့လူအခွင့်အရေးလှုပ်ရှားသူ Miss Chris Liwa ကလည်းပြောဆိုပါတယ်။
Well, there is very little advocacy done on the Rohingya people. That's the reason why I have decided to set up the Arakan project to do that. Because
ဒီမှာပြောဆိုသွားတာဒီကတော့လူဝင်သားအရေးပြောဆိုဆောင်ရွက်ပေးသူဟာမရှိတဲ့လောက်နေပါပါတယ်။ဒီလိုအခြေအနေတွေကြောင့်လဲလူဝင်သားနဲ့ပတ်သက်တဲ့ကိစ္စကိုစတင်ဆောင်ရွက်ဖြစ်ခဲ့တာပါလို့သူကဆိုပါတယ်။ကတ္တပိတ်ပင်မှုတွေကြောင့်ပဲထင်ပါတယ်လူဝင်သားတွေထဲမှာပညာတတ်နေပါပြီးစနစ်တကျဆောင်ရွက်တတ်ခြင်းမရှိသလိုစီလုံးညီညွတ်မှုကိုလည်းမတည်ဆောက်နိုင်ပါဘူးအရှိတောင်အရှဒေတာတွင်လှုပ်ရှားနေတဲ့လူအခွင့်အရေးအဖွဲ့အစည်းတွေဟာလည်းရိုဟင်ဂျာအရေးစိတ်ဝင်စားမှုမရှိပါဘူးနိုင်ငံတကာအဖွဲ့အစည်းတွေမှာဆိုရင်လည်း Human Rights Watch, Amnesty International တို့လိုအဖွဲ့တွေလောက်ကသာရံဖန်ရံခအစည်းအဝေးခန်းစားထုတ်ပြန်တာလောက်ပဲရှိပါတယ်လို့သူမကပြောဆိုသွားတာပါဒုက္ခတွေဖြစ်နေထိုင်ရတဲ့ရိုဟင်ဂျာတွေဟာဆိုရင်အမိုးအကာအလုံးအလောက်မရှိသလိုတန်ရှင်းမှုကျမ်းမာရေးအခြေအနေဟာလည်းအလွန်ကိုပဲဆိုးရွားပါတယ်မလေးရှားအင်ဒိုနီးရှားလိုမွတ်စလင်နိုင်ငံတွေကလည်းရိုဟင်ဂျာတွေကိုလက်မခံခြင်းတလို့ထိုင်းစားတဲ့နိုင်ငံတွေကလည်းလက်မခံလို့ကြပါဘူးဒုက္ခတွေအဖြစ်လက်ခံနေဆိုရင်တော့နောက်ထပ်သိမ်းနဲ့ချီစုပြုံရောက်ရှိလာမယ်အရေးစိုးရင်ပူပန်မှုတွေရှိကြပါတယ်ဒ ဒီအတွက်ကြောင့်ဒုက္ခသည်အဖြစ်တောင်လက်မခံလိုတဲ့သဘောရှိပါတယ်။မွတ်စလင်နိုင်ငံတနေနိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာလည်းရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ကမဟုတ်ဘူးလို့ညွှန်ဆိုပါတယ်။အဲဒါအပြင်ဒီကနေ့ရိုဟင်ဂျာနိုင်ငံရဲ့သမားတွေတောင်းဆိုနေတယ်လို့မြန်မာနိုင်ငံကလူမျိုးစုတစ်ခုအဖြစ်အသိမှတ်ပြုရေးဆိုတာကရောဖြစ်လာနိုင်မလားဖြစ်မလာနိုင်ဘ Bengali Luda Tama Kosubare. Yama Soya Sesamale, Ruinza Rigo Tiaw and Lekanaye, now said to a Queen Ye Petanari Pien. Now that Supio Wayo Lama Gule, Sue and Pubane Lekanari Triabare. Louis to that day down Asha Nang and in a Tay Dai Tidu in Yare, Yakain Bine Drenga, Boda Bada Wayne, Yakain Lumurine, Ruinza Rizama Pientane, Lumuye Bada Ye Tema Moody Len Shibare. Dabian Lu Queen Ye Democracy Ye Dai Boy when it, Yama Daikan in Azuri Azamale. Rohingya ye swindled at the name you top or la tim shikabau. A good thing the Benangangamale, Rohingya doga that he would lie up at Chichan ne timebo, call you damn you, Mashi de Babu. Taja Lola's a chain the Rohingya Pyatanaha, Nanga memu Pyatana Pinipi, Kudu Mashi, Pishin I met Nila at the top or la tim, Mashi de Pyatana dia Pipa down, Tibala Yabale.